ကဘာကျော်ဧဝရတ်တောင်ကိုတက်ခဲ့ဖူးတဲ့လူငယ်တဦးပါဝင်တဲ့မြန်မာတောင်သက်သမားသုံးဦးဟာကချင်ပြည်နယ်မှာရှိတဲ့မြန်မာနိုင်ငံရဲ့အမြင့်ဆုံးခါကာပိုရာစီတောင်ထိပ်ကိုအရောက်တင်နိုင်ဖို့ကရင်ပြည်နယ်မှာသတင်းနှစ်ပတ်ကြာလေ့ကျင့်ခဲ့ပါတယ်။လွန်ခဲ့တဲ့အနှစ်20ကျော်ကဂျပန်လူမျိုးတဦးနဲ့မြန်မာနိုင်ငံသားတဦးပါတဲ့အဖွဲ့ကတချိန်တာအောင်မြင်စွာတက်နိုင်ခဲ့တဲ့ခါကာပိုရာစီတောင်ကိုဒီလူငယ်တွေတက်ဖို့ဘလို့မျောလင့်ချက်ရှိနေပါသလဲ။ဘလို့လက်ကျင့်မှုတွေလုပ်နေပါသလဲဆိုတာကို AFP သတင်းမော့အခြေခံပြီးတော့ကိုညာဝင်းအောင်ကပြောပြထားပါတယ်။
မြန်မာနိုင်ငံရဲ့မြောက်ဘက်အစွန်ဖျားကချင်ပြည်နယ်ထဲမှာရှိတဲ့ခါကာဘူရာစီတောင်ကတော့အရှေ့တောင်အာရှမှာအမြင့်ဆုံးတောင်ဖြစ်ပြီးမြန်မာအိန္ဒိယတရုတ်သုံးနိုင်ငံနေဆက်မှာတည်ရှိနေတာပါ။1996ခုနှစ်စက်တင်ဘာလတုန်းကဂျပန်လူမျိုးတာကာရှိအိုဇာကီနဲ့ကချင်တိုင်းသားတူအူတို့အဖွဲ့ဟာခါကာဘူရာစီတောင်ထိပ်ကိုအောင်မြင်စွာတက်နိုင်ခဲ့ပါတယ်။အဲ့ဒီတစ်ချိန်ကလွဲလို့အခုချိန်ထိဘယ်သူမှမတက်နိုင်သေးပါဘူး။အကျွန်အတက်တွေနဲ့မဆောက်တဲ့ခါကာဘူရာစီတောင်ကိုအခြားတောင်တက်သမားတွေတက်ဖို့ကြိုးစားခဲ့ပေမဲ့တောင်ထိပ်ရောက်တဲ့အထိမအောင်မြင်ခဲ့ကြတာများပါတယ်။2016မေလတုန်းကအေဗရက်တောင်ကိုအောင်မြင်စွာတက်နိုင်ခဲ့တဲ့ကိုပြေပြူးအောင်ဟာအခုတော့အခြားမြန်မာတောင်တက်သမားနှစ်ဦးနဲ့အတူအမြင့်ပေပေါင်း19295ပေရှိတဲ့ခါကာဘူရာစီတောင်ထိပ်ကိုအောင်မြင်စွာတက်နိုင်ဖို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကရင်ပြည်နယ်တွေကကြောက်တောင်တွေမှာတွားရောက်လေ့ကျင့်ခဲ့ပါတယ်။ခါကာဘူရာစီတောင်ထိပ်ကိုတက်ဖို့ကြိုးစားမဲ့သူ3ဦးထဲမှာကိုပြေဖြူအောင်ကိုအောင်ခိုင်နဲ့ကိုဇော်စင်ခိုင်တို့ပါဝင်ပါတယ်။ကိုဇော်စင်ခိုင်ကသူ့ခံယူချက်ကိုပြောပြပါတယ်
။သူတကတော့ risk ကိုနားတာပေါ့။ There's a risk we won't come back alive but we're doing what we can.
ကျွန်တော်တို့အသက်ရှင်ပြီးတော့ပြန်လာနိုင်ပါမလားဆိုတဲ့ဒီအနေနဲ့များပါတယ်။ဒါပေမဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာနှစ်ခုစလုံးကျွန်တော်တို့ပြင်ဆင်ထားပြီးတော့တောင်ထိပ်ကိုရောက်တဲ့အထိကြိုးစားပြီးတော့တက်မှာပါ
။မြန်မာတောင်ထဲသမားလူငယ်3ဦးဟာခါကာဘူရာစီတောင်ကိုတက်ဖို့လွန်ခဲ့တဲ့တနှစ်ကလေးကပြင်ဆင်လာခဲ့တာဖြစ်ပြီးနီပေါနိုင်ငံကိုသွားရောက်လေ့ကျင့်မှုတွေလုပ်ခဲ့ပါတယ်။ခါကာဘူရာစီဟာအေဝရက်တောင်လိုမဟုတ်ပဲပိုမတ်ဆောက်တယ်ဆိုပေမဲ့အေဝရက်တောင်ကိုအောင်မြင်စွာတက်ခဲ့ဘူးတဲ့ကိုပြေဖြိုးအောင်ကတော့သူတို့အနေနဲ့အောင်မြင်စွာတက်နိုင်လိမ့်မယ်လို့ယုံကြည်နေသူပ
ါ။
Even if you are 70 years old, you can get to the top of Everest.
ကိုမပတ်ဆံရှိရင်တခြားတောင်တက်လမ်းပြတွေရဲ့အကူအညီနဲ့ကမ္ဘာအမြင့်ဆုံးအေဝရက်တောင်ထိပ်ကိုရောက်အောင်တက်နိုင်သေးတာပဲလေ။ဒီနည်းနဲ့အသက်80ကျော်အရွယ်တောင်အေဝရက်တောင်ကိုတက်နိုင်ခဲ့ပါတယ်
။သူတို့သုံးဦးဟာအောက်ဆီဂျင်နည်းနည်းပဲရတဲ့အချိန်မျိုးမှာအသက်ရှင်နေနိုင်အောင်လို့လေ့ကျင့်မှုတွေလုပ်ကြပါတယ်။လက်တွေ့မှာခါကာဝူရာစီတောင်ထိပ်ကိုရောက်သွားကြမယ်ဆိုရင်ဒီတောင်ဟာအရှိတောင်အာရှမှာအမြင့်ဆုံးလားဆိုတာကို GPS စနစ်သုံးပြီးကိုယ်တိုင်အတည်ပြုနိုင်မှာဖြစ်တယ်လို့ဆိုပါတယ်96တုန်းကဂျပန်မြန်မာပူးတွဲတက်ခဲ့ပေမဲ့ဒီတစ်ခေါက်ခါကာဘူရာစီကိုတက်မဲ့သူတွေအားလုံးဟာမြန်မာနိုင်ငံသားတွေကြီးပဲဖြစ်တယ်လို့ကိုစော်စင်ခိုင်ကပြောပါတယ
်ဟိုကျွန်တော်တို့နိုင်ငံသားတွေမှာလည်းအဆန်းအစာရှိ We want to show that Myanmar people can do this We plan to plant the nation's flag
ကျွန်တော်တို့မြန်မာနိုင်ငံသားတွေမှာလည်းအဆန်းအစာရှိတယ်ဆိုတာကိုပြကြပါတယ်ခါကာဘူရာစီတောင်ထိပ်မှာကျွန်တော်တို့နိုင်ငံရဲ့အလံကိုသွားပြီးတော့စိုက်တူကြပါတယ်
2014ဩဂုတ်လတုန်းကမြန်မာတောင်တက်သမားကိုအောင်မြင့်မြတ်နဲ့ကိုဝေယံမင်းသူတို့အဖွဲ့ဟာခါကာဘူရာစီတောင်ထိပ်ကိုတက်ဖို့ကြိုးစားရင်းရာသီဥတုဆိုးဝါးတာကြောင့်နောက်တန်းစကန့်နဲ့ရေဒီယိုစကားပြောဆက်အဆက်အသွယ်ပြတ်သွားပြီးကစဲရေးအဖွဲ့တွေဆဲလွတ်ရှာဖွေခဲ့ပေမဲ့လည်းအခုချိန်ထိပြန်ရှာမတွေ့တော့ပါဘူးသူတို့ကိုကယ်ဆယ်ဖို့သွားတဲ့ဟယ်လီကော်ပတာကလည်းပြတ်ကျပြီးလေရင်မှုတူတည်ဆုံးခဲ့ရပါတယ်ခါကာဘူရာစီဆိုတာကကချင်မျိုးနယ်စုတစ်ခုဖြစ်တဲ့ရဝမ်လူမျိုးတွေရဲ့ဘာသာစကားဖြစ်ပြီးအတိဘေကတော့အတန်ထွက်တဲ့တောင်လို့ဆိုလိုတာပါနှင်းနေဖုံးလွှမ်းနေလေရှိတဲ့ဒီတောင်ဟာဟိမဝန္တာတောင်တန်းကြီးနဲ့ဆက်နွယ်နေတဲ့ဆိုပေမဲ့တောင်တန်းတွေပတ်လည်သွေတန်းဝိုင်းနေတာမျိုးမဟုတ်ပဲမတ်စောက်ပြီးအထီးကျန်စွာရှိနေတဲ့တောင်လဲဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြသွားတာပါရှင်